တခါကြီးမဲ့ကမွတ်စလင်လူနည်းစုတွေကိုအကြမ်းဖက်တိုက်ခိုက်တဲ့ခြေရအတွင်းလူဝင်ကြံသူသမီးတွေကိုမြန်မာစစ်သားတွေကအစီအစဉ်တကျပိတ်မှတ်ထားပြီးတော့ဝိုင်းပြီးမတင်းကျင်တာတွေရှိခဲ့တယ်လို့ကုလသမဂ္ဂအထူးတန်တမန်သူကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ဒိမန်ကျန်းဖက်မှုဆိုင်ရာကုလသမဂ္ဂဒီမှုဆိုရဲ့အထူးကိုယ်စားလှယ်ဖရာမီလာဖက်တန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားဒေသကိုသွားပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။ကောက်ဆက်စစ်သားဒေသမှာရူညာဒုက္ခတွေ6သိန်း1000လောက်ရှိနေတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဖိုးသွန်းရက်စက်မှုအများကြီးဟာလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိရောက်နိုင်တယ်လို့မစ္စတာဒန်ကပြောပါတယ်။ပရိသတ်ခံရတဲ့ထိတ်လန့်မှုအဖြစ်အပျက်တွေကိုကြားခဲ့ရပါတယ်။ပရိသတ်ခံရတာရဲ့အကျိုးဆက်အနေနဲ့လူသီးနဲ့မိန်းကလေးအများအပြားတည်ဆုံးခဲ့ကြရပါတယ်လို့မစ္စပတန်ကတက္ကသိုလ်မြို့မှာတင်တော့တွေကိုပြောပါတယ်။အဲဒီလိုလိမ်မိုင်းကျန်းဖက်တာတွေကိုမြန်မာလက်နက်ကိုင်တပ်ဖွဲ့တွေကနှင်ကြားစီစဉ်ပြီးကျူးလွန်ခဲ့ကြတယ်လို့လည်းဆိုပါတယ်။စစ်သားများပြားကဝန်ကြီးမရင်းကျင်တာ၊လူမြင့်ဝဲမှာအတင်းကျပ်ကိုလူနီချုပ်ခိုင်းတာ၊အဆက်ရောက်အောင်လုပ်တာနဲ့စစ်ဘက်ကဖန်ထားချိန်တွင်လိန်ကျွန်းလုခိုင်းတာတွေအပါအဝင်လိမ်မိုင်းကျန်းဖက်မှုပုံစံတွေကိုဖပြေးလာသူတွေစီကနေတတမတ်တီးကြားခဲ့ရပါတယ်လို့မစ္စပတန်ကပြောပါတယ်။ဒီမဲဆိုင်ရာကြံပမှုကျူးလွန်သူတွေထဲမှာမြန်မာနိုင်ငံသောရဲတပ်ဖွဲ့နဲ့ရခိုင်ပြည်နယ်ကတခြားလူမျိုးစုတွေနဲ့ဖွဲ့ထားတဲ့ပြည်သူစစ်တွေလည်းပါတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ဒီမဲဆိုင်ရာကြံပတ်ခံရတာဟာလူရင်းတော်များထပ်ပြေးရတာရဲ့အဓိကအကြောင်းတစ်ခုဖြစ်ပြီးလူရင်းတော်တွေကိုဝိုင်းပြီးသုတ်တင်ရှင်းလင်းတဲ့အခြေအနေအောက်မှာဖြစ်ခဲ့တာလို့ရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကပြောပါတယ်။